က္ခန္တာလို့မပါရက်လားအတူတော့မောင်အမေရိကန်နိုင်ငံအလဘမားပြည်နယ်မှာဖြစ်ပွားခဲ့တဲ့အဖြစ်အပျက်လေးတစ်ခုကိုမင်းကိုပြောပြခြင်းပါတယ်။ဝီချေးချိုးတဲ့လွန်းတဲ့အသက်48နှစ်အရွယ်လူမဲအမျိုးသမီးတူဦးဟာကျက်ဥဝယ်ဖို့ငွေကြေးမလုံလောက်တဲ့အတွက်စတိုးဆိုင်ဒီဇိုင်ကနေကျက်ဥ၅လုံးကိုခိုးယူမိပါတယ်။သူမဟာသားသမီး2ယောက်၊သူမ1ယောက်၊မိန်း2ယောက်နဲ့အတူနေထိုင်နေသူဖြစ်ပါတယ်။ဆိုင်ဝန်ထမ်းဖြစ်တဲ့သူကရဲကိုအကြောင်းကြားလိုက်တာကြောင့်ရဲအရာရှိဝီလီယမ်ဆိုသူရောက်ရှိလာပြီးအဖြစ်အပျက်ကိုမေးမြန်းစုံစမ်းလာမှာအကြောင်းစုံကိုသိရှိစာနာမိတာကြောင့်အမျိုးသမီးကိုမဖမ်းဆီးတဲ့အပြင်ကျက်ဥတကာတွန်းဝယ်ပေးလိုက်ပါတယ်။ရဲအရာရှိဟာသူမကိုအိမ်ထိပြန်လိုက်ဖို့ပေးခဲ့ပြီးနောက်ကိုဒါမျိုးမလုပ်သင့်ကြောင်းပြောဆိုဆုံးမပါတယ်။အဲ့ဒီနောက်၄ရက်အကြာမှာရဲဌာနကအမျိုးသမီးရဲ့အိမ်ကိုထရက်ကားနှစ်စီးစာကုန်ကြောက်ပစ္စည်းတွေထပ်ပုတ်ပေးပြန်ပါတယ်။ရောက်လာတဲ့ကုန်ကြောက်ပစ္စည်းတွေကိုကြည့်ပြီးအမျိုးသမီးဟာဝမ်းသာလွန်းလို့ကိုယ်ကျွေးမိပါတဲ့။အဲ့ဒီအကြောင်းအရာကိုအမေရိကတိုင်းပြည်အနှံ့အပြားကလူပြည်သူတွေသိသွားကြတဲ့အခါအမျိုးသမီးစီကိုအစားအစာငွေကြေးနဲ့အဝတ်ထည်တွေမြောက်များစွာပေးပို့ကြတဲ့အတွက်အမျိုးသမီးရဲ့ဘဝဟာနေခြင်းညခြင်းပြောင်းလဲသွားခဲ့ရပါတယ်။အဲ့ဒီအဖြစ်အပျက်မှာရဲအရာရှိရဲ့အေးအေးယူထောင်ချရမယ့်အစားကိုကြီးဆောင်မပေးမယ်ဆိုတဲ့မြစ်တာတရားနဲ့ဆုံးဖြတ်ချက်ကပိုပြီးထိရောက်အောင်မြင်မှုရှိခဲ့တာတွေ့ကြရပါလိမ့်မယ်။ငါတို့နိုင်ငံမှာလည်းရဲအရာရှိဝီလီယံလိုပြည်သူတွေကိုမြစ်တာတရားနဲ့ကိုကြီးဆောင်မမှုပေးမဲ့ရဲဌာနတွေအများကြီးလိုအပ်နေပါတယ်။ငါတို့နိုင်ငံမှာရှိတဲ့ရဲအများစုရဲ့အကျင့်ပြက်လက်စားမှုပြည်သူတွေပေါ်နိုင်တဲ့စီရင်ဆက်ဆံမှုတာဝန်ယူတာဝန်ခံမှုကင်းမဲ့တာတွေကြောင့်ရဲဌာနပေါ်ပြည်သူတွေယုံကြည်မှုကင်းမဲ့နေခဲ့တာနှစ်ပေါင်းများစွာကြာနေခဲ့ပါပြီ။အခုပြည်သူတွေကြားမှာကိုယ်လေးတကျော်ဖြစ်နေတဲ့ဗစ်တိုးရီးယားလေးအမှုမှာလဲရဲရာရှိတွေကိုယ်တိုင်ကကြာထန်းထားတဲ့ဥပဒေတွေကိုချိုးဖောက်နေတာမူမမှန်ပဲတန်တရားဖြစ်စရာကောင်းတဲ့အနေအထားတွေနဲ့ဆွဲချက်တင်နေတာတွေဟာပြည်သူတွေကိုယုံကြည်မှုကင်းမဲ့စေပြီးဝေဖန်မှုတွေဖြစ်ပွားနေစေပါတယ်။ဒါပြင်အခုရက်ပိုင်းတွင်တရုတ်ဆောင်အောင်ရဲထွေးတည်ဆုံမှုဖြစ်စဉ်မှာဖမ်းဆီးခံထားရတဲ့တရားခဏ်တွေကိုအမှုပြောင်းလဲသတ်မှတ်တာအာမခံပေးလိုက်တာတွေဟာတရားဥပဒေအပေါ်ပြည်သူတွေရဲ့ယုံကြည်မှုကိုတုံညာအထိကြဆင်းသွားအောင်ဆွဲချလိုက်တယ်လို့လည်းဖြစ်သွားစေပါတယ်။ဒါပြင်ဒီဇင်ဘာ6ရက်နေ့နဲ့14ရက်နေ့ကချမ်းပြည်နယ်လာချိုးမြို့မှာလူရဲမှုနဲ့ပြန်ပေးဆွဲမှုတွေကိုရဲတပ်ဖွဲ့ဝင်3ယောက်ကကျူးလွန်ခဲ့တာဒီဇင်ဘာ18ရက်ကပြည်သူပိုင်းငွေကျပ်36,000ကျော်ရဲတပ်ဖွဲ့ကအလွဲသုံးစားလုပ်ခဲ့တာကိုစည်ရင်းစစ်ချုပ်ကထောက်ပြခဲ့တာမကြာသေးခင်ကာလကမှမကွေးတိုင်းရေစုံမြို့နယ်မှာရှိတဲ့လောင်စာဝန်းကြီးကိုနယ်မြေခံရဲတွေကဖုံးဖိကာကွယ်ပေးထားကြလို့ဝန်ကြီးချုပ်ကိုယ်တိုင်စီမံပြီးတခြားနယ်မြေကရဲတွေနဲ့ဝင်ရောက်ဖမ်းဆီးခဲ့ရတာအဆိုတော်ဖြိုးပြေဆုံးအပါဝင်တငယ်ချင်းတွေကိုလူမြင်ကွင်းမှာမှာရင်ဖမ်းဆီးရိုက်နဲ့နှိပ်စက်ခဲ့တာတွေဟာရဲတပ်ဖွဲ့ဝင်တွေကိုပြည်သူတွေကအဆုံးစွန်ထိအမုန်းပွားအမျက်ရစရာဖြစ်ခဲ့ရပါတယ်ရဲတပ်သားတွေအနေနဲ့ပြည်သူတွေကိုနိုင်ထက်စီနင်းဆက်ဆံတာမျိုးထက်ပြည်သူတွေအပေါ်ရဲအရာရှိဝီလီယံလိုမြစ်တာစေတနာထားပြီးကိုကြီးဆောင်မပေးရင်ပြည်သူတွေရဲ့မြစ်တာရောင်မြန်ဟပ်ပြီးရဲနဲ့ပြည်သူတရားတွေဖြစ်လာနိုင်ပါတယ်ရတာဖက်မှာလဲရဲဌာနအတွက်နိုင်ငံတော်ကဘတ်ဂျက်အလုံးလောက်မပေးနိုင်တာကြောင့်လူနေမှုဘဝနှိမ့်ချနေရတာလက်စားနဲ့မိသားစုစားဝတ်နေရေးအတွက်မဖြေရှင်းနိုင်တာကြောင့်အခြားမတန်မာတဲ့နည်းနဲ့ငွေရှာမိတာရဲတပ်ဖွဲ့ဝင်အလုံးလောက်မရှိတာကြောင့်24နာရီတာဝန်ထမ်းဆောင်နေရတာလူအပ်တဲ့လုပ်ငန်းသုံးပစ္စည်းအချို့ကိုမိမိရဲ့ကိုယ်ပိုင်လက်စားငွေထဲကနေစိုက်ထုတ်ဝယ်ယူနေကြရတာမျိုးလည်းရှိပါတယ်။အဲဒီလိုအပ်ချက်တွေကိုလည်းတတ်နိုင်တဲ့လောက်နိုင်ငံတော်ကအကူအညီဖြေရှင်းပေးဖို့လိုအပ်နေပါတယ်။အချို့ဆိုရရင်ပြည်သူရဲတွေအနေနဲ့မိမိရဲ့တပ်ဖွဲ့ဂုံတိခါနဲ့မိမိရဲ့ဂုံတိခါကိုပြန်ပြီးနှင့်တင်ခြင်းရင်ပြည်သူတွေအပေါ်စစ်မှန်တဲ့မေတ္တာစေတနာထားပါကြီးတဲ့အမှုငယ်အောင်ငယ်တဲ့အမှုပပြအောင်စီမံဆောင်ရွက်ပါကိုလို့ရဲ့အပေါ်တာဝန်ယူတာဝန်ခံမှုရှိကြပါလို့တိုက်တွန်းအကြံပေးရင်ဒီတစ်ပတ်ဏီကုံချုပ်လိုက်ပြရစေမင်းလည်းအားရင်ငါ့ဒီစာပြန်မှာမင်းရဲ့စာကိုမျှော်နေမယ်ချစ်လက်စွာသောမင်းရဲ့အဖစန်နီဦး